စကိုင်းတိုင်းကမ်းလူမျိုးနယ်တောင်ပိုင်းမှာမကြသေးခင်ကစလို့စစ်ကောင်စီတပ်တွေနေနေရှင်းလင်းနေတာကြောင့်ဒေသခံတွေလုံခြုံရေးစိုးရိမ်ပြီးထွက်ပြေးနေကြပါတယ်။ကြေးရွာပေါင်း20ကျော်ဒေသခံတွေထွက်ပြေးနေကြတဲ့အထက်အပူတန်းကြောင့်သက်ကြီးရွယ်တချို့တိုက်ဆုံတာတွေလည်းရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့အကူအညီပေးနေသူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးမအီးတန့်စင်ပြပြပေးပါအောင်ခင်ဗျာ။
ကမ်းလူမျိုးနယ်တောင်ချမ်းကကြေးရွာတွေမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကိုင်ပြူစောတိတပ်တွေပူးပေါင်းပြီးတော့နေမြေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီတင်ဘက်အစောပိုင်းကစပြီးတော့နေမြေရှိနေတဲ့စစ်စင်ရေးတွေကြောင့်ဒေသတွင်းကရွာပေါင်း20ကျော်ဘေးလွတ်ရာကိုတင်းရှောင်နေရတယ်လို့လည်းကမ်းလူဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်ကိုစောကပြောပါတယ်
။စစ်ကြောင်ကတော့အဲ့တောင်ဘက်ချမ်းတစ်ချမ်းလုံးချောင်ရတယ်ဗျာ။သူကဒီကမ်းလူတောင်ဘက်ချမ်းတစ်ချမ်းကို၄ချောင်းထိုးနေတယ်။ခါတိုင်းထဲပို့ပြီးတော့ကျွန်တော်တို့ရွာ20လောက်ပိုးလာတယ်ဗျာခါတိုင်းထဲစစ်ကြောင်ကတော့၄ချောင်းရှိနေပါဗျ၄ချောင်းနဲ့စစ်ကြောင်ခမ361 368 ၄ချောင်းနဲ့၄ချောင်းထိုးနေကြဗျအခုလောလောဆယ်ကတော့
စစ်ကြောင်ထိုးနေမြေရှင်းလင်းရေးပဲကြောင့်ရွာပေါင်း20ကျော်ကဒေသခံတွေစစ်ဆောင်ကြရတာမှာအပူချိန်ပြင်းတဲ့အချိန်အရိတ်နေတဲ့နေရာတွေရဲ့လူနီးကောင်တွေပါနေကြရတာဖြစ်တဲ့အတွက်တကြီးရွယ်တွေကအပူတံကိုမခံနိုင်ပဲတည်ဆုံတာတွေရှိတယ်လို့နာမကျန်းပြစ်တာတွေလည်းရှိရဆိုပြီးတော့ကိုစောကအခုလိုပြောပါသည်
အရေးကလေးတွေရှိတဲ့နေရာကိုမှီကူးနေတာဆိုတော့အရေးကလေးတွေရှိတာလည်းရေဆက်ကလေးတွေမှမှရှိရဆိုတော့အဲ့ဒီရေဆက်နဲ့ဆိုတော့သူကအပူအားကပူကြီးသွားပြီသူတို့ခွန်အားနဲ့မခံနိုင်လို့နေမှာအဲ့လိုနှစ်ယောက်သုံးယောက်ကတော့ဆုံးဆုံးသွားတယ်ကြည့်ရက
ြစစ်ကောင်စီတပ်ကထောက်ရှာအိုင်ကျေးရွာမှာမေလ9ရက်နေ့ကဒေသခံအယောက်15ယောက်ကိုဖမ်းဆီးခဲ့ပြီးတော့နောက်ပိုင်းမှာ4ယောက်ကိုပြန်လွှတ်ပေးခဲ့တယ်လို့ပြောပါတယ
်ဆက်တယောက်ကတော့သူတို့ယူမနေဖိဖမ်းသွားပြီးယူမနေဘက်မှာသူတို့ဒီနေပူထဲမှာပဲလူလှမ်းထားတယ်ကြာနေပူနောက်ပြန်ကြိုးတုပ်ပြီးတော့၄ယောက်ပြန်လို့တယ်15ယောက်ဖမ်းသွားနောက်ထပ်ဒင်းင်းထက်မရတော့က
ြမေလ9ရက်နေ့ကစစ်ကြောင်း၄ကြောင်းနဲ့ဝင်လာတဲ့စစ်ကောင်စီနဲ့ပြူစောတိတပ်ဖွဲ့တွေကချင်းမြင့်ချင်းတစ်တာညောင်ပောင်ရင်ထောက်ရှာအိုင်တရက်ခေါင်ပုံငယ်ကွက်တဲ့စတဲ့ရွာတွေကိုမိရှုဖျက်ဆီးခဲ့တယ်ဆိုပြီးဒေသခံတွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါလိဒီစစ်ကြောင်းတွေကဒေသကာကွယ်ရေးတပ်ဖွဲ့တွေနဲ့လေနေ့စဉ်ထိတွေ့တိုက်ပွဲရှိနေတာဆိုပြီးလည်းပြောပါလိကပ်လူမျိုးနယ်ကမွေစိုးအနေနဲ့လည်းပေါများတဲ့ဒေသဖြစ်တာကြောင့်မွေစိတ်ဖြည့်စေးပေးနဲ့လက်ရှိအပူချိန်ကြောင့်နာမကျန်းဖြစ်ကြတဲ့ဆစ်ဆောင်တွေအတွက်စေးဝါးတွေအရေးပေါ်လိုအပ်နေသလိုစားနေရိတ်ခါနဲ့နေထိုင်စရာအတွက်မိုးခါတွေလည်းလိုအပ်နေတယ်လို့ကိုစောကပြောပါသေးတယ်
။ခရင်ကကြောင်နေကြလူတွေကတော့တော်တဲ့တဲလေးတွေစောင့်နေကြတယ်ဗျ။အခုနောက်ပြစ်တွေကတော့နေရာတီရှူမြောင်လေးတွေထဲမှာနေကြတယ်ဗျ။လက်ရှိသူတို့တို့လိုအပ်တာကတော့စားနေရိတ်ခါနဲ့ဒီစေးဝါးပါလေဗျ။မိုးကတော့ကျွန်တော်တို့ဒီနေပူကလည်းလို့မဟုတ်ဘူးကမိုးကတော့လိုအပ်ပါတယ်သူတို့မှဒီနေဖို့ထိုင်ဖို့ရာအတွက်လည်းဒီရနဲ့ရိတ်ခါတို့အဲဒါမျိုးဝယ်ဖို့ပြုဖို့ရာလည်းမလွယ်ဘူးပြီဆက်ကန်ပြီးပါခဲ့ရတယ်တော့မှအဲ့တော့ကျွန်တော်တို့ကသောတောင်လေးတွေမှာတို့ကိုကုန်းနဲ့ကျင်းနယ်လေးတွေမှာလွတ်တဲ့ရွာထဲမနေရရင်ကုန်းနဲ့ကျင်းနယ်တွေမှာအဲ့လိုနေကြတာများတယ်ကြာ
စစ်ကောင်စီတပ်ဖွဲ့တွေရဲ့မကြခဏလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်လေဒေသခံတွေနေရပြန်ဖို့စိုးရိမ်နေကြတာဖြစ်ပါလေစစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နယ်တိုက်ပွဲတွေကြောင့်သခိုင်းတိုင်းတွင်မှာအိုးအိမ်စုခွာထွက်ပြေးနေတဲ့စစ်ဆောင်ရေးတပ်ကတနေ့တခြားပို့ပြီးတော့တူလာနေပါလေကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့ဒီလာဇန်ပိုင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာပြည်တွင်းဒုက္ခတွေရေတွက်ကတသန်း8000လောက်ရှိတယ်လို့ခန့်မှန်းထားပါလေရှင်